မုံရွာတပိတ်ကော်မတီဦးဆောင်သူတဦးဖြစ်တဲ့မုံရွာတက္ကသိုလ်ကျောင်းသားများတက်မကဥက္ကဋ္ဌဟောင်းကိုဝေမိုးနိုင်ကိုပုံမှန်၅ခုအတွက်ထောင်ဒဏ်20မိနစ်ဧပြီလ5ရက်နေ့တုန်းကပြစ်ဒဏ်ချမှတ်လိုက်တယ်လို့တရားရုံးနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပါရယ်ပုံမှန်905ကကြီအမှုတမှုအတွက်က3နှစ်ရသက်သက်ကြီးပုံမှန်148ရုံးရင်းဆန်ခတ်မှုမှဥဆောင်မှုနဲ့3နှစ်ဓမြမှုနဲ့ပုံမှန်395အတွက်ကထောင်ဒဏ်20နောက်ပြီးတော့ဒီလိုဓမြမှုကျူးလွန်ချိန်မှာတစ်စုံတစ်ယောက်ကိုနာကျင်စေမှုပုံမှန်390အတွက်ခုနှစ်နှစ်နာကျင်စေမှုပုံမှန်အတွက်တစ်နှစ်ဆိုပြီးတော့ကိုဝင်မိုးနိုင်ကိုစုစုပေါင်း34နှစ်ထောင်ထဲချမှတ်ခဲ့တာပါဒါပေမဲ့ဒီအမှု၅မှုရဲ့ပြစ်ဒဏ်တွေကိုတပေါင်းနဲ့ချခံမှုအတွက်တတ်မှတ်လိုက်တာကြောင့်ထောင်ထဲ20ချခံမှုအပိသက်အမိန့်ချမှတ်ခဲ့တယ်လို့တရားရုံးနဲ့နှိစက်တဲ့အတိုင်းဝိုင်းကသိရပါတယ်ပန်ဒါလို့လူသိများတဲ့ကဗျာဆရာလည်းဖြစ်တဲ့ကိုဝင်မိုးနိုင်ဟာဆရာနာသိန်းစန့်ကျင်ရေးလှုပ်ရှားမှုတွေမှာတက်တက်ကြွကြခေါင်းဆောင်ခဲ့သူဖြစ်ပါတယ်ပြီးခဲ့တဲ့2021ခုနှစ်ဧပြီလ15ရက်နေ့တုန်းကဆရာနာသိန်းမှုစန့်ကျင်ရေးတပိတ်တစ်ခုကနေအပြန်ကိုဝင်မိုးနိုင်စီးလာတဲ့ဆိုင်ကယ်ကိုစစ်တပ်ကနေမုံရွာမြို့လမ်းမကြီးရဲ့တနေရာမှာကားနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်